ရွေးကြတဲ့တိတ်မဲ့ကြည့်ပြီးတော့မင်္ဂလာဒေ့ရှ်ကိုထပ်ပြီးတွေ့ရအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ချက်ကိုအမေရိကန်ကရှုံချတယ်ကြောင်းဒါပေမဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲဖို့အမေရိကန်ကဆက်ပြီးတော့အားပေးနေပါတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင်ဆာပြောလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ဒုတိယသမ္မတမိုက်ပင်ဆ လအတွင်းအမေရိကန်ဒုသမ္မတမိုက်ပန်ဆင်မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်တို့အင်္ဂါနေ့မှာတည်တံ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုတွင်ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စဖန်စီကန်ရိုက်တာစတဲ့နောက်နှစ်ဦးပြန်လွတ်မြောက်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ကြပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ကိုလည်းဒုသမ္မတမိုက်ပန်ဆ်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
် I thought that it was importantfor us not only to continue to support democratic reforms in Myanmar also known as Burma
မြန်မာပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ရင်တောင်းလဲမှုတွေကိုဆက်ပြီးအားပေးထောက်ခံသွားမှာဖြစ်တယ်လို့မြန်မာပြည်တွေကရိုဟင်ဂျာ9သိန်းဘင်္ဂလားဒေ့ရှ်ပြည်ရောက်သွားအောင်လုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုလည်းအမေရိကန်ကရှုတ်ချတယ်ဆိုတာရှင်းအောင်ပြောချင်ပါတယ်ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ
်ရိုဟင်ဂျာဒုက္ခသည်တွေနေရက်တည်းကိစ္စနဲ့ပြည်ရှိတဲ့သူတွေကိုအရေးကြီးဖို့လဲအမေရိကန်ဘက်ကလူလာတဲ့အကြောင်းဒုသမ္မတမိုက်ပန်ဆ်ကဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့တယ်လို့ဆိုပါတယ
် I reflected with some pride today the United States is the number one contributor to humanitarian aid in Bangladesh
အမေရိကန်ပြည်ထောင်စုရဲ့ဂုဏ်ယူစရာလုပ်ရတဲ့ပတ်သက်တာတစ်ချို့ကိုလည်းကျွန်တော်ဒီကနေ့ပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေအတွင်းအမေရိကန်ပြည်ထောင်စုကနံပါတ်1နေရာကအကူအညီပေးနေတာပါအဲဒီမှာရိုဟင်ဂျာ9သိန်းရှိပါတယ်အင်္ဂါရတမင်ဂါပုဂ္ဂိုလ်ကျွန်တော်ကိုပြောတာကကိုယ့်သဘောနဲ့ကိုဒီကန်ပြည်နယ်ထဲပြန်လာကြမဲ့ရိုဟင်ဂျာတွေဒီကနေ့ကစပြီးရှိလိမ့်မယ်လို့ဆိုပါတယ်ဒီလိုမျိုးတွေကြားရဖို့ကျွန်တော်တို့ဘက်ကတိုက်တွန်းနေတာပါတစ်ချိန်တည်းမှာပဲအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူဖို့ကိုလည်းကျွန်တော်တို့တိုက်တွန်းပါတယ်ဒါကလည်းအမေရိကန်အတွက်အင်မတန်အရေးကြီးပါတယ
်ဖန်စီခံရတဲ့ Writers ရင်းနောက်နှစ်ဦးကိုပြန်လွတ်ပေးရေးကိစ္စနဲ့ပတ်သက်ပြီးလဲဒုသမ္မတမိုက်ပန်ဆ်ကဒေါက်တာဆန်းစုကြည်ကို
I also raised the issue of two journalists who were jailed last fall for reporting on the ethnic cleansing that had clearly taken place against the Rohingya people.
ရင်းနာရီကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာနဲ့ပတ်သက်ပြီးသတင်းနဲ့တင်ပြဖို့လုံနေတုံးပြီးခဲ့တဲ့နှစ်ကုန်ပိုင်းကအဖမ်းဆီးခံရတဲ့သတင်းတော့နှစ်ဦးကိစ္စကိုလည်းကျွန်တော်ပြောခဲ့ပါတယ်။သူ့ရဲ့လူငင်းချမ်းသာခွင့်ပေးနိုင်တဲ့အာဏာကိုအသုံးပြုပြီးဒီသတင်းတော့နှစ်ဦးလွမြောက်ရေးကိုလှုပ်ဆောင်ဖို့ကိုလည်းဇွန်ဆန်းစစ်ကြီးကိုကျွန်တော်တိုက်တွန်းခဲ့ပါတယ်။သူကျွန်တော်ကိုပြန်ပြောတာကသတင်းတော့နှစ်ဦးစွဲချက်တင်ခံရတဲ့ကိစ္စကရှုပ်ထွေးတဲ့အခြေအနေတွေရှိပါတယ်။ဒီလိုတင်မှာတော့အယူခံတင်ထားတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်
။ American ဒုသမ္မတမိုက်ပန်ဆ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အင်္ဂါနေ့ကတည်တံ့တွေ့ဆုံမှုဟာဒေါက်တာဆန်းစုကြည်ရဲ့ကမ်းလှမ်းချက်နဲ့တွေ့ဆုံခဲ့ကြတာပါ။ဒေါက်တာဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ပြဿနာကိုတခြားနိုင်ငံကသူတွေထက်သူတို့ပို့ပြီးတော့နားလေသဘောပေါက်တယ်လို့တုံ့ပြန်ခဲ့ပါတယ်။မြန်မာဆိုကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။နိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကပထမတုံ့အနေနဲ့လူနှစ်ထောင်ပြန်လာဖို့စီစဉ်ထားတဲ့ကိစ္စကလည်းတကယ်တမ်းမှာမနေ့ကအထမမြောက်ခဲ့ပါဘူး။မြန်မာဆိုရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရတွေရရှိတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနေဆက်ကတောင်ပြိုလက်ဝဲလက်ခံရေးစခန်းမှာမိတုံးကဆောင်ဆိုင်ခဲ့ကြပြီးမြဲလေ။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပြန်ပြီးတော့လွှဲပြောင်းပေးတာမရှိခဲ့ဘူးလို့နိုင်ငံတိုင်းဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ကုကြောင်လင်းတက်ကြတော့တာဖြစ်ပါတယ်။